နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့လအတွင်းပြန်ပေးဆွဲခံလိုက်ရတဲ့ကျောင်းသူ150ကျော်ကိုကူညီရှာဖွေပေးဖို့အမေရိကန်တပ်ဖွဲ့ဝင်80ကိုအိန္ဒိယချင်းချက်နိုင်ငံတွေကိုသမ္မတဥဘာမားကဆေးလွှတ်လိုက်ပြီးဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းနဲ့အဲ့ဒီဝန်ကျင်ဒေသတွေမှာထောင်လိုင်းရေးလုပ်ငန်းစောင့်ကြည့်တဲ့အစီအစဉ်လေရင်ကတဆင့်ကင်းထောက်တဲ့လုပ်ငန်းစတဲ့အစီအစဉ်တွေမှာကူညီလှုပ်ဆောင်ပေးသွားမှာဖြစ်တဲ့အကြောင်းကွန်ဂရက်လွှတ်တော်ကိုဗိုလ်ထုံးတွေကပေးပို့တဲ့စာထဲမှာသမ္မတဥဘာမားကဖော်ပြထားပါတယ်။ကျောင်းသူကလေးတွေရှာဖွေရေးလုပ်ငန်းမှာမလိုအပ်တော့တဲ့အချိန်အထိအမေရိကန်တပ်ဖွဲ့တွေချက်နိုင်ငံထဲမှာရှိနေမယ်လို့ဆိုပါတယ်။အခုဆေလွတ်တဲ့တပ်ဖွဲ့ဝင်အများစုဟာလေတပ်ကဖြစ်ပြီးသူတို့အနေနဲ့မောင်းသူမဲ့အဝေးဒိန်းဒုံးရင်တွေကိုချက်နိုင်ငံကနေကြီးကြပ်သွားမှာဖြစ်တယ်လို့ပင်တဂွန်အမေရိကန်စစ်ဌာနချုပ်ကပြောပါတယ်။နိုင်ဂျီးရီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကင်မရွန်နိုင်ဂျာနဲ့ချက်နိုင်ငံတွေကဝေးလံခေါင်ဖျားတဲ့အရာမှာဖွင့်ထားတဲ့ကျောင်းကအဲ့ဒီကျောင်းသူကလေးတွေကိုဘိုကိုဟာရမ်အဖွဲ့ကပြီးခဲ့တဲ့ဧပြီလ14ရက်နေ့ကပြန်ပြီးဆွတ်သွားခဲ့တာဖြစ်ပါတယ်။အခုချိန်ထိသူတို့ဘက်မှရှိနေတယ်ဆိုတာကိုမသိနိုင်သေးပါဘူး။အဲ့ဒီဒေသကိုကင်းထောက်ရင်နေဆေလွတ်ခဲ့ပြီးဂျိုရုကရယူထားတဲ့တပ်ပုံတွေကိုလည်းနိုင်ဂျီးရီးယားအစိုးရကိုပေးခဲ့တယ်လို့အမေရိကန်သမ္မတအင်ပီရိုကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောကြားခဲ့ပါတယ်။နိုင်ငံရေးဌာနနဲ့ဘိုထောက်လိုင်းရေးအဖွဲ့ကအရာရှိတွေလည်းကျောင်းသူတွေပြန်လွှတ်ရေးအတွက်ကူညီရှာဖွေပေးနေကြပါတယ်။